ရှင်ပြားတို့အခုဒီအဖွဲ73ဘွဲ့ပေါင်းပြီးတော့ဒီတမရစီကိုမြေတားရက်ခံတိုက်တွန်းချက်တစ်စောင်ဒီနေ့ရက်ဆွဲနဲ့ထုတ်တာတွေ့ရပါတယ်။အဲ့တော့အဓိကရှင်ပြားတို့ဘယ်လိုတိုက်တွန်းနေတာလဲဆိုတော့နည်းနည်းလေး main ပေးပါလားဖေ
။ဘယ်လိုတိုက်တွန်းနေတာလဲဆိုတော့ဒီအဖွဲ့တွေကပြီးခဲ့တဲ့ရက်သတ္တပတ်ကအစခန့်ခန့်ဆန္ဒပြတဲ့ចောင်းသားတွေကိုတော့မြေတားရက်ခံချက်တွေထုတ်ပြီးပြီ။အခုကြာနေတာကတော့အစိုးရကိုပြန်ပြီးတော့မြေတားရက်ခံချက်ထုတ်ပေးဖို့လိုတယ်။အစိုးရကိုလည်းကလည်းသူကကြောင်းလဲပါပြီလို့နောက်တော့ခုမဲမှလည်းသူတို့ရှုံးနေဆိုတော့အတိမပြုတ်တယ်အဲ့လိုပြုတ်ပြီမဲ့မပြောင်းလဲနေတာတွေကလည်းအများကြီးရှိနေတယ်လေအဲ့ဒီထက်မှမှအခုအင်အားစုတွေရောပြည်တွင်းမှာရှိနေတဲ့ပြည်သူတွေရောတကယ်လိုအပ်ချက်ကမျက်စိတွေမှာတကယ်ကိုပဲမတင်မကြနဲ့မကြည်မနှက်နဲ့ဖြစ်နေတာအခုပြည်သူ့ဥပဒေနဲ့ပတ်သက်ပြီးတပိတ်မှောက်နေတဲ့ကြောင်းသားတွေနဲ့အခြားနိုင်ငံရေးကျင်းသားတွေကိုလွတ်ပေးတာမရှိသေးဘူးလေအဲ့တော့အဲ့ဒီလွတ်ပေးတာမရှိသေးတဲ့အခါကျတော့အစိုးရကိုမြစ်တရက်ခံချက်လေးတစ်ခုတော့ထုတ်မှသင့်မယ်ဆိုပြီးတော့ဒီဥစ္စာကိုထုတ်လိုက်တာအနာလို့ပြောရင်မတိုင်ခင်ပါပြည်သူတွေရဲ့ဆန္ဒကိုတို့ကအတိအမှန်ပြုတ်တယ်ဆိုရင်အခုကလည်းပြည်သူတွေရဲ့ဆန္ဒကိုစားအနေနဲ့မြစ်တာရဲ့ခံချက်ထုတ်လိုက်ကြတာဖြစ်တယ
်တင်ပါဗျာတင်ပါအဲ့တော့အရှင်ပြားရေတပည့်တော်နည်းနည်းဟောပါတော့ဒီတက်ပို့ပြီးတည်ကျင်တာအခုလက်ရှိကာလမှာဆိုရင်ရှင်ပြားတို့ဒါအားလုံးတပည့်တော်တို့လည်းမြင်ပြီးသားပေါ့နော်အစိုးရတက်တခုပေါ်ပေါက်လာတော့မှာပေါ့နော်ဆိုရင်အစိုးရခေါင်းကအစိုးရတက်ကိုအနာလွှဲရတော့မယ်ဆိုတော့ဒီလိုမျိုးဒီအခုပြောင်းကာလမှာဆောင်ရွက်တဲ့ကိစ္စတွေပေါ့နော်အဓိကဘယ်နှချက်လောက်ရှိမလဲဖေ
။ဘယ်နှခုလောက်ရှိမလဲဆိုတော့နံပါတ်1အနေနဲ့တော့လက်ဆက်မတတ်သေးတဲ့အခုအပြစ်ခတ်ရဆိုင်ရနံပါတ်1အနေနဲ့ရေးကြည့်တယ်။နံပါတ်2အနေနဲ့ကအခုလက်ရှိတရားရုံးမှာရင်ဆိုင်နေတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ကြောင်းသားနဲ့ပြည်သူတွေလယ်သမားတွေအားလုံးကိုသူကအများဆုံးသူကလွှတ်ပေးဖို့လိုတယ်။နံပါတ်3အနေနဲ့ကတော့အခုဆက်လက်ပြီးတော့လိုအပ်နေတဲ့ငြိမ်းချမ်းရေးကိုပထမအဦးဆုံးအနေနဲ့သူတို့လှုပ်ပေးဖို့လိုတယ်။အဲ့လိုလှုပ်ပေးမှဒါလည်းပဲအခုအချင်းပြောင်းမှသူကချောချောမောမောနဲ့ချင်းပြောင်းတယ်တစ်ဖက်ကလည်းလက်ကမဲ့အစိုးရလည်းပဲဒီဥစ္စာချောချောမောမောနဲ့သူတို့လက်ထဲကိုရောက်လာတယ်ဆိုတော့ပုံစံမျိုးလေးပေါ့နော်အားဤဒိဗယ်မျိုးတွေကိုလိုနေတယ်အခုချိန်မှာတော့
ဒီမှာအဲ့လိုမျိုးဖြစ်လာနိုင်ကြီးရောရှိမလားအရှင်ပြားတို့ဘယ်လိုခံမှန်းလဲဖေ။
အဲ့လိုဖြစ်နိုင်ကြီးကတော့ရှိပါတယ်ဘာလို့ဆိုအခုရက်ပိုင်းနေမှာပဲလွတ်တော်ဥက္ကဋ္ဌနဲ့ရောင်းသားစုကြီးနဲ့ပူရဲကြီးနဲ့ချက်ထုတ်တာတော့ကာကြုတ်ကြီးကိုနဲ့ကလည်းဒါပြည်သူတွေရဲ့ဆန္ဒသဘောထားကိုဘာမှတန်ခေါ်စရာမရှိဘူးဆိုတာပြောထားတဲ့အချက်လက်တွေကိုသုံးသပ်မယ်ဆိုလို့ရှိရင်တော့လိုက်လျောမဲ့အနေထားမြင်နေရတယ်ပေါ့နော်အဲ့ဒါမှလည်းဒီဘေးကနေပြီးတော့နိုင်ငံတကာကနေပြီးတော့မျှော်လင့်နေတဲ့ဟာကိုနောက်ပြီးတော့ဒီလိုမျိုးအပြောင်းလဲတွေမှလည်းသူ့ရဲ့နိုင်ငံရေးရုံးမဲ့ရပေါ့ဒါတွေကလုတ်ပေးရမယ်ဟာတွေဖြစ်နေတယ်ဆိုတော့ဒါပဲဟိုတိုင်းကမှမြင်လို့မရဘူးပေါ့နော်အ
ဲ့တော့အရှင်ပြားတို့ရွှေဝါရောင်တန်ခါတွေအနေနဲ့ရောအခုဒီအပြောင်းလဲကာလတွေမှာပေါ့နော်ဆက်ပြီးတော့ဘလို့ပါဝင်ပတ်သက်သွားဖို့ရှိမလဲဖေ။
အမျိုးသားပြန်လည်တင်ပြရင်လည်းပတ်သက်ပြီးတော့ဒါတွေကိုချူအောင်နေတဲ့ပို့သွားပြီးတော့ပါဝင်သွားမယ်။ဒီငြိမ်းချမ်းရေးကိစ္စတွေနောက်တယောက်နဲ့တယောက်ဆေးချင်းတိုင်းတော်ချင်းဆန့်ကျင်ဘက်မလုံရှင်းဆိုတဲ့အဲဒီခေါင်းစဉ်တွေနဲ့ဦးဇင်းတို့ဟောတာပြောတာတွေထဲမှာထည့်ပြောသွားမယ်။နောက်အိမ်နေမှာလည်းကြွရတဲ့အခါမှာဆွမ်းသာကွန်သားတွေထဲမှာတယောက်နဲ့တယောက်ညီညီချင်းချင်းနေဆိုင်ဖို့တယောက်ကဥပဒေကိုချုပ်ပေါက်တယ်ဆိုရင်လည်းအဲဒီဝိုင်းဝန်းပြီးထိန်းချောင်းပေးဖို့ပေါ့နော်။အဲဒီလိုမျိုးအခုလက်ရှိရှိနေတဲ့ဒီမိုကရေစီရဲ့စနစ်အရဥပဒေစာလင်အဓိကကြတယ်ဥပဒေရသာလင်သူကမှန်တိုင်းဖြစ်တယ်ဆိုတော့အဲ့ဒီဥပဒေကိုကျွမ်းအောင်တန်ခါတော်အနေနဲ့ဝိုင်းဝန်းပြီးတော့ထိန်းချုပ်ပေးဖို့အတွက်ကိုအဲ့ဒီခန့်ကဏ္ဍကနေပြီးတော့ထိတ်ဆုံးအောင်ဥဆောင်ပြီးတော့ပါဝင်ပေးမယ်ဆိုတော့နေရာနေပြီးတော့ရပ်တည်သွားမှာဖြစ်တယ်ပေါ့
တိပါဗျာအခုလို့ပြောပြတာကျေးဇူးအများကြီးတင်ပါတယ်ဖေဟု
တ်ကဲ့ဟုတ်ကဲ့